ကလတန်ကြာဖြစ်ပွားနေခဲ့တဲ့စီရေပဋိပက္ခတွေဖြေလျှော့နိုင်ရဲ့အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကောင်ဆောင်တွေနဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရန်ကုန်မြို့မှာနေရတာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်စီရေအရှိန်လျှော့ချရေးတပ်ပိုင်းဆိုင်ရာနေရာချထားရေးအပါအဝင်အချက်6ချက်ပါသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားနိုဝင်ဘာ23ကနေ24ရက်နေ့ညအထိနှစ်ရက်တာတွေ့ဆုံမှုကနေရရှိထားတဲ့သဘောတူညီချက်ကတော့မြန်မာငင်းချမ်းရေးစင်တာကအကြီးအကဲရှိဦးလှမောင်ချွေကနေခုလိုပြောပါတယ်
ဖြစ်ဖြစ်ပြီးတော့ပြန်တင်ပြအတူပြည့်ပြည့်ဒီဆက်လုပ်နေဆိုတော့ကျွန်တော်မြင်တော့ရဲ့လက်တော့ပေါင်းနေတယ်ပြောနေပြောနေကျွန်တော် miss understanding ရှိတာတွေလည်းပြန်ပြီးတော့အတည်ပြုနေတယ်ပြီးတော့အတူတူပုံသက်ဆောင်ဖို့ကိစ္စတွေမူလကမ်းကြောင်းနဲ့တော်တော်ထင်ကြောင်းဆက်တော့ကြောင်းဒါကြီးပြန်ထားလို့ပြန်ဆက်ထပ်ဒီပေါင်းပြန်ဖွင့်ဖို့တော့ငါတို့ဒီအခုတခြားတဲ့လူတွေကိုကျွန်တော်များချတာဖို့အဲ့လိုမျိုးပုံပေါင်းဆောင်တဲ့ဟာတွေရှိတယ်
နှစ်ဖက်ဖွဲ့ကြားတွေ့ဆုံမှုမှာလက်ရှိဖြစ်ပွားနေတဲ့စီရေပဋိပက္ခတွေကိုရှော့ချရပ်ဆိုင်ရေးကိုဥတည်ဆောင်ရွက်ဖို့မြန်မာအစိုးရနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြား2012ခုနှစ်ဇန်နဝါရီလ28ရက်နေ့မှာရည်သူထားတဲ့ငင်းချမ်းရေးသဘောတူစာချုပ်အတိုင်းနှစ်ဖက်ညှိနှိုင်းပြီးဆက်လက်ကောင်တယ်ပေါ်သွားဖို့တိုက်ပွဲကာလတွင်ပိတ်ထားရတဲ့ကျောင်း18ကျောင်းပြန်လည်ဖွင့်လှစ်နိုင်ဖို့နဲ့စစ်ပြေးကျောင်းတွေနေရရင်းကိုပြန်နိုင်ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့အစိုးရတို့ပူးပေါင်းလှုပ်ဆောင်ဖို့ပဋိပက္ခဖြစ်ပွားနေတဲ့မိုင်းနောင်မြို့မှာဆက်ဆံရေးယုံထားရှိဖို့နဲ့SSPP တပ်ဖွဲ့တွေအနေနဲ့မိုင်းရှူမိုင်းနောက်ကလန်မြောက်ဘက်ချမ်းမှာရွှေ့ပြောင်းနေထိုင်ဖို့နဲ့ကလန်တောင်ဘက်ချမ်းမှာရှိတဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့မြမတပ်မတော်စစ်ကြောင်းတွေကိုနေရာပြောင်းရွှေ့ဖို့စတဲ့အချက်6ချက်ကိုရည်ပွေးရသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်တွေကို9ရက်အတွင်းတပ်ဆိုင်ရာဖွဲ့စည်းတွေကိုတင်ပြပြီးအကောင့်ထယ်ဖော်သွားရမယ်လို့လည်းသဘောတူစာချုပ်မှာဖော်ပြထားပါတယ်။ဆွေးနွေးပွဲပထမရက်မှာမြောက်ပိုင်းချမ်းပြည်တပ်မတော်အနေနဲ့မိုင်းရှူမိုင်းနောက်ကလန်မြောက်ဘက်ချမ်းဘက်ကိုတိုက်ရုပ်သိမ်းရမယ်ဆိုတဲ့အချက်ပေါ်အခြေတင်ဆွေးနွေးခဲ့ပြီးသဘောတူညီမှုမရရှိခဲ့တဲ့အခြေအနေကနေအခုလိုအစိုးရကိုယ်စားလှယ်ဖွဲ့နဲ့သဘောတူညီထားတဲ့အချက်တွေပေါ်မှာ SSPP SSA ရဲ့သဘောထားကိုမေးမြန်းခဲ့ပေမဲ့လည်းတာဝန်ယူဖြေကြားမဲ့သူမရှိခဲ့ပါဘူး။နိုဝင်ဘာလ23ရက်ဆွေးနွေးပွဲပထမရက်မှာတပ်စုပေးရမယ့်တောင်းဆိုချက်နဲ့ပတ်သက်ပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပို့ဟူကော်မတီအစည်းအဝေးမှာဆုံးဖြတ်သွားရမယ်လို့ SSPP ဒုတိယသွင်းမှုဆိုင်ခန်းတီကနေ VOA ကိုပြောဆိုခဲ့ပါတယ်။မြန်မာအစိုးရအနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့ကိုမော်တော်ကားလမ်းတောင်ဘက်ချမ်းကနေဆုတ်ခွာဖို့တောင်းဆိုတာဟာ SSPP ရဲ့ဆက်သွယ်ရေးလမ်းကြောင်းနဲ့စီးပွားရေးလွတ်ကွက်ကိုဖျက်တော့တဲ့အနေနဲ့လှုပ်ဆောင်လာလို့ရှုမြင်ကြောင်းရှမ်းပြည်ရေးလေလာသူရှမ်းတန်တော်စစ်အဒီတာချုပ်ဆိုင်းမင်းကအခုလိုတုံ့တက်ထားပါတယ်
။ဒီစာချုပ်ထဲမှာတွေ့ရှိရတာတော့မိုင်းရှူမိုင်းနောင်မြို့ရဲ့တောင်ဘက်ချမ်းကလန်းကိုဆုတ်ပေးရမယ်ဆိုတဲ့ဟာကရှမ်းပြည်တပ်မတော် SSCD SSA ရဲ့တောင်ဘက်ချမ်းအသက်ရှူလမ်းကြောင်းလို့တော့ကျွန်တော်တို့မြင်မိတယ်။ဘာဆိုတော့ဒီတာဆန်ဘူးပြဿနာဆိုတော့ဆိုတဲ့ဟာကလည်းမြန်မာဆိုရတပ်မတော်အနေနဲ့ကြည့်လို့ရှိရင်အဲ့လောက်အရေးပါအရာရောက်တဲ့ဒေတာတော့မမြင်မိဘူးလေ။အစိုးရတမတော်အနေနဲ့ SSPB အပေါ်ဖြက်လေးဖြက်အစ်စ်ပုံစံနဲ့တောင်ဖက်ချမ်းကိုထပ်ဖြက်တဲ့ပုံစံပဲပါဆိုတော့ဒီလိုစီးပွားရေးစာအုပ်မှာဒီခနောက်စိမ့်လုတ်ွက်တွေတတူတင်လုတ်ွက်တွေနောက်ပြီးတော့ဒီတောင်ဖက်ပိုင်းနဲ့ပေါင်းကူးဆက်ဆံတဲ့လမ်းကြောင်းတွေကိုပိတ်ထားလိုက်တဲ့သဘောလိုပဲမြင်မိတယ်
ပြီးကြတဲ့2013ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်ရာတန်ရမြို့နယ်ထဲကလွယ်လန်းဒေသနဲ့2014ခုနှစ်မှာဒါပါဆောင်ဂရုစိတ်ဒေသကိုဖယ်ရှားပေးဖို့မြမတပ်မတော်ဘက်ကတောင်းဆိုချက်ကို SSPP ဘက်ကလက်မခံခဲ့လို့နှစ်ဖက်သက်တွေကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။တပြည်လုံးတိုင်းသာပြစ်ခတ်ရဆေးရေး NCA သဘောတူညီစာချုပ်လက်မှတ်ရေးထိုးဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေငင်းဆန်ခဲ့တဲ့နောက်ပိုင်းအောက်တိုဘာလ3ရက်နေ့စပြီးမြမတပ်မတော်နဲ့စစ်ရေးပဋိပက္ခတွေသိမ်းမစွာဖြစ်ပွားခဲ့ပါတယ်။အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမိုင်းနောင်ကျေးတီးဒေသကကျေးရွာသား8000ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ဒေသတွင်းစာတင်ကြောင်း18ကျောင်းလည်းပိတ်ထားရပါတယ်ခင်ဗျာ